ဲ့ဒါကတော့စင်ကာပူနိုင်ငံဒီပိုလန်ရှိအင်တလစ်ကွန်ဒိုကနေဇွန်လ7ရက်နေ့နာနီကအသက်25နှစ်အရွယ်အိမ်အကူအမျိုးသမီးမတ်စီမာဦးကတူနေတဲ့18ထပ်တိုက်ပေါ်ကနေကိုကိုကိုတေချောင်းကြံစီဖို့စူးစားရမှာအဲ့ဒီတိုက်ကနေခုံချခဲ့စဉ်ကဗီဒီယိုရိုက်ကူးထားခြင်းအရဖြစ်ရကိုမြင်တွေ့ခဲ့ကြသူတွေကအာအာတုန်လှုပ်စွာအော်ဟစ်ခဲ့ကြတဲ့အသံတွေပါပဲဒီဗီဒီယိုဟာအင်တာနက်ပေါ်မှာပြန့်နှံ့သွားခဲ့ပြီးမြင်တွေ့သူတိုင်းယူကျုံမရဖြစ်ကြမယ်ဆိုတာကတော့မလွဲဖြစ်ပါလေမတ်ဇင်မာဦးဟာရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကဖြစ်ပါလေသူနေထိုင်ရာကြီးပါကိုသွားရောက်ခဲ့ပြီးသူ့ကိုမွေးစားခဲ့တဲ့အဖိုးနဲ့အဖွားတို့ကိုသွားရောက်တွေ့ဆုံကအင်တာနက်ပေါ်မှာအများသိအောင်ကြိုးပမ်းပေးခဲ့သူကတော့ရခိုင်လူငယ်တဦးဖြစ်တဲ့မောင်ဝေဟင်အောင်မဲဖြစ်ပါလေသူ့ရဲ့ဓာတ်ရိုက်အင်တာနက်ပေါ်ကထုတ်လွှင့်ခြင်းရဲ့အတန်ကိုဆက်ပြီးတင်ပြလိုပါလေ
အခုကျွန်တော်ရောက်နေတဲ့နေရာကမြောက်ဦးမြို့နယ်ပေါ့ပင်ဝင်းကျေးရွာအုပ်စုဂူတလုံးကြားကျေးရွာကိုရောက်ရှိနေတာဖြစ်ပါတယ်ဒီရောဟာအခုဆိုရင်အင်တာနက်လူမုန်းကွန်ရက်ဆန်မျက်နှာအပြင်တခြားနေရာဒေသတွေမှာလည်းတော်တော်လေးကြီးရက်ခိတ်သားတဲ့နေရာဖြစ်တဲ့စင်ကာပူနိုင်ငံမှာအင်ဖော်အဖြစ်အလုပ်သွားလုပ်နေတဲ့အဲမှာဇင်မာဦးဆိုတဲ့ကောင်မလေးနေတဲ့အင်ဖြစ်ပါတယ်ခင်ဗျအဲ့ဒါကိုကျွန်တော်ရောက်ရှိနေခြင်းဖြစ်တယ်ဒီကအွန်လိုင်းကနေကျွန်တော်တို့မိတ်ဆွေတွေရဲ့ဒီသူ့ကိုကုညင်၆ဘန့်ရှင်တဲ့လူတွေရဲ့အဲ့ဒါကိုကျွန်တော်ဟိုလစ်ဖလင်းနေနေလွှင့်ပြီးတော့ကျွန်တော်ပြောင်းခွင့်ပြပါခင်ဗျဒါကသူတို့နေခဲ့တဲ့အင်ခင်ဗျအင်္ဂါတော်တော်လေးဟိုခေကလာအနေနဲ့ကြည့်မယ်ဆိုရင်ဒီခေကြီးမှဒီလိုအင်မျိုးရှိရဆိုတာခင်ဗျာမြင်တဲ့လူတော်မှတော်တော်လေးအန်အော်မင်းသဘောရှိရသူမှအဖေမရှိဘူးအမေမရှိတော့ဘူးအထူးသဖြင့်အဖေကနောက်ရင်ထုတ်ပြီးသွားတယ်အမေကဆုံးသွားတယ်ဒီမှာသူရဲ့အဖိုးရဲ့အဖွားရဲ့နဲ့သူတို့အတူတူနေကြတာဖြစ်ပါတယ်ခင်ဗျာအခုကျွန်တော်ပြမယ်အဖွားနဲ့အဖိုးဆိုရင်လည်းတိတ်နေမကောင်းဘူးဟိုကျမ်းမာရေးနေနေရှုပ်တင်းရအောင်တွေ့ရတယ်ဒါကကျွန်တော်တို့အဖွားရဲ့မင်္ဂလာပါမင်္ဂလာပါနာမည
်မင်္ဂလာပါဆက်လက
်နာမည်ချုပ
်နာမည်ဘယ်လိုခေါ်လဲမသိဘူးခင
်ဗျာစန္ဒက
အသက်ဘယ်လောက်ရှိပြလဲဖွာ
ခဏရှိတော့နဲ့
အဖွာအိမ်မှာကလေးကိုဘင်းအွေကလေးကမွေးစားခဲ့တာလေဖွာငါနဲ့တမင်ကလေးကနေမွေးစားခဲ့တာပေါ့နော်ဟုတ်အဖွာကလေးနဲ့ပတ်သက်ပြီးတော့ကြားပြီးလောက်ပြီးတော့တတိနဲ့ပတ်သက်ပြီးတော့လေဒါကတော့ तू အဖိုးဖြစ်ပါတယ်ခင်ဗျအဖိုးနာမည်ဘယ်လိုခေါ်လဲမသိခင်ဗျအ
ဲ့နော်မကပါ
မောင်ကျော်နော်ဘယ်လို
မောင်ကျော်
မောင်ကျော်အသက်ဘယ်လောက်ရှိပြလဲဖွာ
80
85နှစ်အခုဆိုရင်အဖိုးကအသက်85နှစ်အဖွာကအသက်85နှစ်အဖိုးကကျမ်းမာရေးအရာတော်တော်လေးရှုတင်းနေတာကိုတွေ့ရတယ်။ခြေတွေဖောတယ်၊မျက်နှာတွေဖောတယ်၊လမ်းကောင်းကောင်းမှမချောင်နိုင်ဘူး။ဒါအခုသူတို့နေတဲ့အိမ်ခင်ဗျ။ဒါအခန်းတစ်ခန်းလေးပဲရှိတယ်။ဒီအိမ်ထဲမှာသူတို့အဖွားရယ်အဖိုးရယ်သူအိမ်မှာဇင်မာဦးရယ်ဟိုမိန်းကလေးနေခဲ့တာ။သူကဒီကနေထွက်သွားတာတစ်နှစ်လောက်ကြာပြီ။ဒါသူရဲ့အိမ်မှာရှိတဲ့ကက်ထားတဲ့အယုတ်ခင်ဗျ။ဒါအဲ့ကောင်မလေးရယ်ငငယ်တုန်းကပုံ။အရင်ပန်းဝင်းကြီးကနေဒီနာကနေပြီးတော့ဒီရွာကနေစင်ကာပူကိုသွားဖို့အတွက်လူပွေးစားတွေကနေတဆင့်သူတို့ကိုဒီကနေ့ဆွေးခေါ်တယ်လူပွေးစားကနေဒီကနေ့တော်ဦးကိုပို့တယ်တော်ဦးကနေတဆင့်သူ့ကိုဘာကိုပို့လဲဆိုရင်ဟိုမှာရန်ကုန်ကိုပို့တယ်ရန်ကုန်ကနေပွေးစားနေတဆင့်ဟိုစင်ကာပူကိုပို့တာဖြစ်တယ်ခင်ဗျအခုသူတို့အင်းကျွန်တော်ရောက်နေတဲ့နေရာဖြစ်ပါတယ်ဒါသူတို့မိန်းသားစုတွေခင်ဗျဒါတို့သူတို့မိန်းသားစုတွေဒီလောက်ဆိုရင်တော့ကျွန်တော်အကုန်လုံးပြည့်စုံလောက်မယ်လို့ထင်ပါတယ်ဟိုမြင်ရတဲ့ချင်းရနဲ့မြင်ရတဲ့ချင်းတွေကတော့တော်တော်လေးစိတ်မကောင်းစရာကိုတွေ့ရတယ်ကျွန်တော်တို့ပြောမယ်ဆိုရင်တောသူတောသားနေရတကယ်ယူသားတဲ့အချင်းတွေကိုဟိုမတမာသူတွေလူတွေကဟိုလက်တလုံးချအသုံးချသွားတယ်လို့ကျွန်တော်ရေဝီအားဖြင့်ကောက်ချက်ချလို့ရတယ်ပြောမယ်ဆိုရင်တော့ဒီလိုပုံစံမျိုးပဲရခိုင်ပြည်မှာဘလောက်ညံ့နေမလဲဆိုတာကိုတော့လူကြီးမင်းတို့အနေနဲ့ကျေးရှုနေတဲ့လူတွေအကုန်နဲ့ဟိုသုံးသပ်နိုင်ကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်အားလုံးကျေးဇူးတင်ပါတယ်ခင်ဗျ
မတ်စီမာဦးဟာစင်ကာပူနိုင်ငံသားအိန္ဒိယနွေပွားမိသားစုရဲ့နေအိမ်မှာလွန်ခဲ့တဲ့7လကလေးကအိမ်ပေါ်အဖြစ်လုပ်ကိုင်နေသူဖြစ်ပါတယ် Home လို့တူောက်ခေါ်တဲ့ Humanitarian Organization for Migration Economics ဖြစ်တဲ့ရှိပြောက်ချီချသူများစီဝိုင်းဆိုင်ရာလူသားချင်းစာနာမှုအဖွဲ့ကစီနတ်ဝန်ထမ်းဖြစ်ထမ်းဆောင်နေသူမက်ခင်လီကတည်ဆုံခဲ့သူမြို့သမီးငယ်ရဲ့ရုပ်အလောင်းကိုစင်ကာပူနိုင်ငံဆိုင်ရာမြန်မာတာယုံတာဝန်ခံတွေနဲ့ဇွန်လ13ရက်အင်္ဂါနေ့ကဆေးရုံမှာတွားရောက်ကြည့်ရှုခွင့်ရခဲ့သူပဲဖြစ်ပါတယ်တည်ဆုံသူမတ်စီမာဦးရဲ့ဖြစ်စဉ်အပြင်နိုင်ရီးကိစ္စနဲ့ပတ်သက်လို့တန်ယုံဘက်ကလိုက်လံဆောင်ရွက်ပေးနေတဲ့အကြောင်းမက်ခင်လီက VOA ကိုပြောပြခဲ့ပါတယ်
တကယ်တမ်းကအချိန်ရတယ်တဲ့ညနေ9နာရီခွဲတဲ့ကောအိတ်ဆုံးမှထိုင်နေသူခုံချတော့လို့တာပေါ့နော်တုတ်တဲ့အခါကျတော့အခုခုံချတာ9နာရီဆိုတော့တနာရီခွဲမိနစ်90လောက်အချိန်ရတယ်ဒါပေမဲ့လို့ပြဿနာကမြန်မာလေးကလည်းဗမာဆိုတဲ့အတွက်ဒီ SCDF အနေနဲ့ Cyber Defense အနေနဲ့ဒီဗမာနဲ့ပြောနိုင်တဲ့တယောက်ကိုဟိုဘယ်လိုခေါ်မလဲခေါ်ပြီးတော့သူ့ကိုဖြောင်းပြဖို့ကောင်မလေးကိုပြောတယ်ကောင်မလေးလက်မခံဘူးကောင်မလေးကသူ့မှာတဲ့အခင်ဆုံးတငယ်ချင်းရှိတယ်တဲ့အိတ်ကောင်မလေးနဲ့ပဲစကားပြောချင်တယ်တဲ့အိတ်သူခင်တဲ့ကောင်မလေးကဘယ်လိုလဲဆိုအင်ဒိုနီးရှားမှာလေအဲ့ကောသူဆုံးတဲ့အထိသူခုံချတဲ့အထိပေါ့နော်အင်ဒိုနီးရှားကောင်မလေးနဲ့စကားပြောသွားတယ်ပေါ့နော် အဲ့လိုဟာကိုပဲမြင်ပြီးတော့အင်ဒိုနီးရှားကောင်မလေးလေးဟိုစိတ်ကိုရောက်သွားတယ်ပေါ့သူလည်း shock ဖြစ်သွားတာပေါ့နော်အမတို့မချွေမှာသွားကြည့်ရဆိုတာလေတန်ယုံနဲ့အမပဲပါလာလေ agent တို့ agent တို့ဘလို့မှမပါဘူးရဲကသူ့ကိုပြတာမဟုတ်ဘူးကောင်မလေးကအမေမရှိတော့လို့တည်တာကိုအမတို့လှမ်းပြီးတော့ဆက်သွဲနေတယ်ဆက်သွဲတော့အခါကျတော့အဖေတော့တည်ပြီလို့ပြောတယ်အဖေတော့တည်ပြီလို့ပြောတယ်အဲ့သူတို့ရဲ့ decision မှာမတည်ပြီးတော့တန်ယုံကကိုညီပြီးဆောင်ရွက်ပေးလိမ့်မယ်လို့ထင်တယ
်မဆီမာဦးခုလိုသူ့ကိုယ်သူအဆုံးစီရင်ခဲ့မှုဟာကာမန်တည်ဆုံမှုမဟုတ်တဲ့အတွက်စင်ကာပူရဲကစုံစမ်းစစ်ဆေးနေတယ်လို့လည်းသိရပါတယ်။စင်ကာပူမှာမြန်မာအင်အကူတွေအင်ရှင်တွေရဲ့နှိပ်စက်မှုကြောင့်ဒုက္ခအမျိုးမျိုးရောက်ကြလို့တိုက်ပေါ်ကခုံချဖို့စူးစမ်းခဲ့ကြတာကတော့ဒါဟာပထမဦးဆုံးချက်မဟုတ်ပါဘူး။မကြသည်မီကဒီဖြစ်ရပ်တွေရှိခဲ့ပေမဲ့လို့လည်းစီကံမရောက်တက်မပြောက်တဲ့အတွက်ကြောင့်ဒဏ်ရာတွေရရှိခဲ့ကြသူတွေလည်းရှိခဲ့ပါတယ်။မတ်ဆီမာဦးရဲ့ခြေကွေးပေါ်ရဖြစ်ရပ်ကူကြားရတော့ပြီးခဲ့တဲ့နှစ်ဇူလိုင်လကခြေအမျိုးသမီးလေးပျုံကုန်တုံးကိုစင်ကာပူရှိသူ့အိမ်ရှင်တွေကနှိပ်စက်မှုကြောင့်တည်ဆုံးခဲ့တဲ့အမှုကိုပြန်ပြီးအမှတ်ရစေခဲ့ပါတယ်စင်ကာပူမှာအိမ်အကူတွေဖြစ်လောက်ကင်နေသူပေါင်း2000လောက်ရှိရမှာအများဆုံးကဖိလစ်ပိုင်နဲ့အင်ဒိုနီးရှားတို့ကဖြစ်ပြီးမြန်မာက2000နဲ့3000ကျားရှိတယ်လို့လည်းခန့်မှန်းရပါတယ်ဒါကြောင့်တိုင်းတစ်ပါးမှာတွားရောက်လောက်ကင်နေကြတဲ့မြန်မာနိုင်ငံကအမျိုးသမီးငယ်တွေအရေးဘလို့အကာအကွယ်ပေးကြမလဲလို့မေးစရာရှိပါတယ်2014ခုကစလို့ပြည်ပမှာမြန်မာနိုင်ငံကအိမ်အကူတွေဖြစ်တွားရောက်လုကင်မှုကိုပိတ်ပင်ထားခဲ့ရမှာတခြားနီးလန့်တွေနဲ့တွားရောက်လုကင်ကြတဲ့အတွေ့လေတရားမဝင်တဲ့အတွေ့အကြုံအကာအကွယ်ပေးနိုင်ဖို့ကခက်ခဲနေတာဖြစ်ပါတယ်ဒါကြောင့်ပြည်ပရောက်မြန်မာမျိုးသမီးအိမ်အကူတွေရဲ့အခက်ခဲတွေကဘာတွေပါလဲသူတို့တွေကိုဘယ်လိုအကာအကွယ်ပေးနိုင်မှာလဲဆိုတာကိုစင်ကာပူရှိ Home လို့တူောက်ခေါ်တဲ့ရွှေပြောင်းအလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့မှာစေနာဝန်တန်းကူညီဆောင်ရွက်နေသူဦးတင်မောင်ဝင်းကိုမေးချခဲ့ပါတယ
်ကျွန်တော်စင်ကာပူမှာတော့လေအင်အကူတွေအဓိကတွေ့ကြုံနေရတဲ့ဒါတော့ဗာလဲဆိုလို့နှုတ်နဲ့ပေါ့လေရရန်ဆန်းဆန်းပြောတာလေနှခါကြလို့ရှိရင်ကကိုတိလက်ရမရိုက်တာနှက်တာလေနှခါကြလို့ရှိရင်လင်းပိုင်းစော်ကားမှုတွေအဲ့ဒါမျိုးတွေသူတို့ကြုံရတယ်လေသူရောက်လာတဲ့မြန်မာနိုင်ငံခေတ်မှလေဟာမြန်မာနိုင်ငံကဒီပွဲစားနဲ့သူတို့ဘလို့လုပ်ကြလဲတော့မသိဘူးသူကဒီလာဖို့အတွက်ဆိုရင်ဟိုကလေပြီးတော့ပတ်စုလုပ်ပေးတယ်ပြီးတော့ဒီရောက်လာဟုတ်ပို့တယ်အဲ့အတွက်သူက6လသာသူတို့မဟုတ်5လသာသူက9လသာဟောမှသူတို့က250ရမယ်ဆိုလို့ရှိရင်9လဆိုတော့3000ကျော်ပေါ့ဟိုကအကုန်လုံးဟာဘာလို့ဆိုလို့ရှိရင်အင်ရှင်ကနေပြီးတော့သူကပေးရတယ်ဒီအကုန်ရစိတ်အကုန်လုံးလေအဲ့တော့အဲ့ခုနကပြောတဲ့ဒီ6လသာအကုန်လုံးယူရတာကျွန်တော်စင်ကူဘက်က9လသာယူသွားပြီ2ရက်လောက်ရတယ်ဆိုတော့လုံးဝတဲ့2နှစ်လောက်ကတည်းကကျွန်တော်စင်ကူကဥပဒေထုတ်ထားတယ်ဘာလဲဆိုလို့ရှိရင် Sunday off ပေးရမယ်ဆိုတော့သို့တော့ဖိလစ်ပင်းကဘာလို့ကသူအဲ့တိုင်းဟိုနေရတယ်ကျွန်တော်တို့ဗမာပြည်ကြားတဲ့အခါကျတော့ဘာဖြစ်လဲဆိုလို့ရင်သူက Sunday off မလုပ်လို့ရှိရင်ပတ်စံပေးရမယ်ဆိုပြီးသူကလုပ်တယ်။အဲ့ဒါကိုဒီကကြီးပြီးတော့အင်ရှင်ကပေးရမယ်ဆိုတော့9လောက်ပတ်လုပ်ခိုင်းပြီးတော့ကျွန်တော်တို့450ကျောက်တော့အနည်းဆုံးပဲ500ဆိုတဲ့ဥစ္စာဦးက Sunday တော့ပါပေးရဆိုတဲ့ပုံစံနဲ့လုပ်ပြီးတော့ဘယ်လိုအလုံးလုပ်ရတာ။ဒါကဘာဖြစ်လဲဆိုလို့ကျွန်တော်တို့ employment contract မှာအင်းလူတွေရေးထားတယ်။ပြန် claim ရတာမသိဘူး။ဘဝပြက်ပွဲစားတယ်ပြီးရောအဲအဲ့လိုမျိုးတွေပေါ့လေ။ဟာ agency ဒီကောင်လိုက်ဗမာဆိုရမှာနော်။ဒီမှာလေ agency တွေကတေးချ training မပေးတာ right မနေမလို့တာစာချုပ်ကိုတေးချချုပ်မပေးတာတခုချင်းတောင်းဝင်မယူတာအဲအဲ့ဒါတွေရတယ်ကျွန်တော်အဲ့ဒါကိုကျွန်တော်ပြောချင်တာ You can bend but never break me cause it only serves to make me more determined to achieve my